ပသိမ်မျိုးကဒုက္ခတွေတွေလုံလောက်တဲ့အကူအညီပံ့ပိုးမှုတွေမရကြဘဲနဲ့ဒုက္ခတွေ့နေချိန်မှာတနိုင်တပိုင်အကူအညီပေးဖို့တွားခဲ့ကြတဲ့စေတနာရှင်တွေရဲ့ကားတွေကိုအာဏာပိုင်တွေကတားဆီးပိတ်ဆို့မှုတွေလုပ်နေပါတယ်။ဧရာဝတီတိုင်းဘက်မှာမုံတိုင်းကယ်ဆယ်ရေးလှုပ်ပြီးတော့ရန်ကုန်ဘက်ပြန်လာတဲ့ကားအစီး20နီးပါးကိုမေလ25ရက်နေ့တနင်္ဂနွေနေ့ကစပြီးတော့ဖမ်းဆီးမှုတွေလုပ်ကာနိုင်ငံတော်ကိုအကြီးအညိုပြတ်အောင်လုပ်မှုနဲ့ကားပိုင်ရှင်တွေကိုတရားစွဲမယ်ဆိုပြီးတော့ဖိအားတွေပေးနေပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင်သတင်းတောက်မတ်အေးအေးမာကပြောပြပေးပါမယ်ရှင်
အခုဆိုရင်မြန်မာနိုင်ငံ AR တိုင်းကိုသွားပြီးတော့ကုညီကယ်ဆယ်ရေးပစ္စည်းတွေတွားရောက်ပို့ဆောင်ခဲ့တဲ့ကားတွေကိုဒီ25ရက်နေ့ညကစပြီးတော့လှိုင်းတရားတရားထိတ်ကနေဖမ်းဆီးခဲ့ပြီးတဲ့အခါမှာကားပိုင်ရှင်တွေကိုနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုနဲ့ပုံမှန်တက်နေပါတယ်။ကားတွေဖမ်းဆီးခံရပုံကုလသမဂ္ဂရဲ့အထွေထွေမှုမစ္စတာဘန်ကီမွန်းနဲ့ဆေးအစိုးရတို့တွေ့ဆုံပြီးတော့မှဖြစ်ထွန်းမှုဆုပ်ယုပ်မှုတွေကိုမှုန်တိုင်းကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်နေတဲ့စွဲဆောင်အမှုပညာရှင်ကိုစားကနာကအခုလိုပြောပြပါတယ်ရှင်။
လူလို့တဲ့အခုပြန်ပြီးတော့လွတ်လာတဲ့ခါကျတော့ခမရတို့ဘာလို့သွားလှူတယ်အဲ့လိုလှူတဲ့တန်းတဲ့ဥစ္စာကနိုင်ငံတော်ကလုံမဲ့အစီအစဉ်ပေါ့အခုလိုလှူတဲ့တန်းတဲ့ဟာတွေခမရတို့သွားလှူတဲ့ခါကျတော့နိုင်ငံတော်ကလုံမပေးတယ်လို့ဖြစ်တယ်ပေါ့အဲ့ဒါတော့ကြောင့်မလို့ဒါခမရတို့ကနိုင်ငံတော်အကြီးညိုပြတ်အောင်လုပ်တယ်လို့ဖြစ်နေတယ်ဆိုပြီးတော့အဲ့လိုပုံမှန်အကြီးကြီးတက်ပြီးတော့လှုပ်တာဖမ်းဖမ်းလိုက်တာအခုလက်တိပြန်မလှုပ်သေးဘူးအခုနေကင်းကြမှပြန်ခေါ်ထားတယ်ကားပိုင်ရှင်တွေကိုတောက်လျှောက်လှူလာတဲ့လူတွေရဲ့ပြည်သူတွေပေါ့ရက်သားတွေပေါ့နော်အဲ့ဒါတွေကားတွေကိုအခုဖမ်းလိုက်ပြီလေဖမ်းပြီးတော့အခုလက်တိကားပြန်မလှုပ်သေးဘူးဟိုကားတွေကိုတိန်းထားတယ်ကားပိုင်ရှင်တွေနေလေကြရင်ပြန်လာပါဆိုပြီးတော့ခေါ်တယ်ဆိုတော့ဒီလူတွေကဆက်လှူရမှာလားမလှူရဘူးလားသူတို့လှူခွင့်မပေးတော့ဘူးလားဒါပြသူတို့ဘန်ကီမွန်းတို့ပဲလှူတော့မှာလားအဲ့တော့အဲ့ဒါကိုကျွန်တော်နားမလဲဘန်ကီမွန်းဒီအကြောင်းတွေရောသိရလားကျွန်တော်အဲ့ဒါမေးချင်တယ်ဘန်ကီမွန်းဘန်ကီမွန်းဒီအကြောင်းတွေမသိပါဘူးထင်တယ်လို့အဲ့ဒါတွေကိုဒါတွေကဟိုဒီလိုဖြစ်သွားတဲ့အတွက်ဒီအစိုးရကိုလည်းထိခိုက်စရာမရှိပါဘူးလှူတဲ့တန်းတဲ့လူကလှူတာပဲဘာမှလူမျိုးကဘာလို့မဆိုလှူနာပဲ
ဒီနေ့မှာတော့ AR တိုင်းကိုထွက်မဲ့ကားတွေကိုလှိုင်းသားရတရားထိတ်မှာပဲစစ်စင်းမင်းမြတ်မှုတွေလုပ်နေပြီးတော့ကယ်ဆယ်ရေးသွားမဲ့ဒီပုဂ္ဂလိကစေတနာဝန်ထမ်းတွေကိုသွားခင်မပေးဘဲနဲ့ပိတ်ထားပါတယ်အခုဆိုရင်မူဥပင်ကယ်ဆယ်ရေးစခန်းကဒုက္ခသည်တွေကိုလည်းနေရရင်းကိုပြန်ပို့နေတယ်လို့လည်းကိုစားကနာကအခုလိုပြောပြပါတယ
်ဟိုကျွန်တော်မူဥပင်ကယ်ဆယ်ရေးစခန်းကနေပြီးတော့လူ9000လောက်ရှိတယ်လေ
ဟုတ်တယ်
အဲ့ဒါတွေအကုန်လုံးပုဂ္ဂလိကလူတွေအကုန်လုံးပြန်ပို့တာလေ
ဟုတ်
ကဲ့ပြန်ပို့တော့အဲ့ပုဂ္ဂလိကိုအဲ့လူရဲ့ကိုပြန်ရောက်သွားတာပြန်သွားတဲ့လူမှန်သမျှအကုန်လုံးကိုအဲ့ဒီမှာရေနဲ့နှစ်ဘူးပဲပေးပြီးလွတ်တာ
မြန်မာစစ်အစိုးရအနေနဲ့ဒီနိုင်ငံတကာရဲ့အကူအညီတွေကိုလက်ခံလိုက်ပြီလို့ပြောနေပေမဲ့လည်းအခုတည်းကမေမေရရဒီဝင်ခွင့်ပေးမှုတွေမလုပ်သေးသလိုဒီမြန်မာပြည်ထဲမှာရှိတဲ့ပုဂ္ဂလိကအလူရှင်တွေစေတနာဝန်ထမ်းတွေကိုလည်းဒီပိတ်ပင်တားဆီးနေတဲ့အတွက်ဒီမှုန်တိုင်းခံရတဲ့ပြည်သူတွေရဲ့အခြေအနေဟာတနေ့တနေ့ဆိုးဝါးလာနေပြီးတော့တချို့ဆိုရင်ဒီကူးစက်ယောဂအနေနဲ့တေဆုံးမှုတွေဒီအာဟာရမပြည့်စုံမှုတွေနဲ့ရှိလာပြီလို့လည်းဒုက္ခသည်တွေကပြောပြပါတယ်ရှင်